မြန်မာနိုင်ငံတော်ကချင်းတောင်တချို့မှာဒီရက်ပိုင်းတွင်စစ်ပုံမှုတွေဖြစ်ခဲ့ရပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းတမန်ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကျွန်တော်လေးဦးတမန်နဲ့ဒီဆုံးခဲ့တဲ့ထောင်စစ်ပုံမှုတွေဒုတိယနေ့ဖြစ်ကြုံရပြီးဒီနေ့မှပဲတမန်ရုံးကကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာရုံးကကလေးနဲ့ဖန်ချင်းတောင်တွေမှာစစ်ပုံမှုတွေဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖြစ်ဒီနေ့မှလည်းရွှေဘုံမြကျင်းနာတဝဲတာယာဝီနဲ့ပသိမ်ချောင်းတွေမှာစစ်ပုံမှုတွေဖြစ်ပွားခဲ့ကြောင်းနဲ့အခင်းဖြစ်ပွားခဲ့တဲ့အချင်းတောင်တွေမှာကျင်းသားရီရဲ့တောက်ဆူချက်တရားတူညီနေပြီးအကျဉ်းသားတချို့ကဖြစ်စဉ်ကိုလက်ကင်ဖုံးကနေလူမှုကွန်ရက်တွေပေါ်မှာဓာတ်ရိုက်ထုတ်လွှင့်တာတွေကိုစစ်စစ်တွေ့ရှိခဲ့တဲ့အတွက်ချိန်ဆမှုတွေတွေ့ထုတ်လုံဆောင်မှုတွေရှိခဲ့တယ်လို့တုံ့တက်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီအတွက်လည်းစုပ္ပမှုတွေဖြစ်ရတဲ့အကြောင်းရင်းကိုထိထိရောက်ရောက်စုံစမ်းဖော်ထုတ်ထားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။မြန်မာပြည်ကတချင်နှစ်တခုကာလနောက်ပိုင်းတမန်ဝန်ကြီးအမိန့်နဲ့ထောင်နဲ့ချီအကျဉ်းသားတွေကိုပြန်လုပ်ပေးခဲ့ပြီးနောက်မှာပဲနောက်ဆက်တွဲစုပ္ပမှုတွေကျုံနေရတာဖြစ်ပါတယ်။ကျင်းသားတွေကိုပြန်လွတ်ပြေးတဲ့ဆွေးနွေးရေးအစီအစဉ်ပေါ်မချိနှက်ချက်တွေကြောင့်ကောက်ကွက်တောင်းဆိုရင်စုပ္ပမှုတွေဖြစ်တာလို့လည်းသတင်းတွေထုတ်ပေါ်နေတာပါ။တမန်ရုံးရဲ့ထုတ်ပြန်ချက်မှာတော့တမန်ရဲ့လူငင်းချမ်းသာခွင့်အစီအစဉ်မှာတကြီးရွယ်ဦးတွေ၊နတ်တာချီချမ်းသာရေးတနာရှင်တွေ၊အမျိုးသမီးတွေ၊လူငယ်တွေ၊မတန်ဆွမ်းသူတွေလို့ဦးစားပေးရမယ့်သူတွေကိုစီးစစ်ရွေးချယ်ပြီးပြန်လွတ်ပြေးခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။